အမေရိကန်ပြည်ထောင်စုရဲ့ IVLB ခေါင်းဆောင်မှုဆိုင်ရာနိုင်ငံတကာလေးလာရေးအစီအစဉ်နဲ့မြန်မာနိုင်ငံကနေပြီးတော့လွှတ်တော်နဲ့အရက်ဖက်အဖွဲ့အစည်းကိုယ်စားလှယ်12ဦးပါအဖွဲ့ဟာမနေ့ကဝါရှင်တန် DC ကိုရောက်လာပြီးဖြစ်ပါတယ်။ဒီအစီအစဉ်အရအမေရိကန်ပြည်ထောင်စုကပြည်နယ်၄ခုမှာတရင်3ပတ်ကြာရွေးကောက်ပွဲဆိုင်ရာလေးလာမှုတွေလုပ်မှာဖြစ်ပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မယင်ချင်းနိုင်ကပြောပြပေးပါရှင်
။အမေရိကန်အစိုးရရဲ့ IVLBကောင်းဆောင်မှုဆိုင်ရာနိုင်ငံတကာလေ့လာရေးအစီအစဉ်နဲ့မြန်မာကိုယ်စားလှယ်အဖွဲ့လာရောက်ဖို့ရန်ကုန်အမေရိကန်တန်ရုံကစီစဉ်ပေးခဲ့တာပါဒီကိုယ်စားလှယ်အဖွဲ့ထဲမှာပြည်သူ့လွှတ်တော်ကိုယ်စားလှယ်3ယောက်အမျိုးသားလွှတ်တော်ကိုယ်စားလှယ်4ယောက်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်2ယောက်အပါအဝင်လူထုအခြေပြုအဖွဲ့အစည်းကောင်းဆောင်3ယောက်စုစုပေါင်း12ယောက်ပါဝင်ပါတယ်အခုလိုအမေရိကန်ပြည်ထောင်စုခီးစဉ်အတွင်းလေ့လာမယ့်အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ပြည်သူ့လွှတ်တော်ပြည်သူ့ရေးရာစီမံခန့်ခွဲမှုကော်မတီအတူရေးမှုရွှေပြည်သာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဦးတင်မောင်က VOE ကိုအခုလိုပြောပြပါတယ
်။မြန်မာနိုင်ငံမှာကအခုပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်ဒီမှာဆိုအဘောလိုအောင်ဆိုလေအဲ့ပုံစံနဲ့နေနေပြင်ကျွန်တော်တို့ကထူးခြားမှုတစ်ခုကတိုင်းဒေသကြီးလွှတ်တော်ရှိပါတယ်။လွှတ်တော်အနေအထားအဖြစ်ပြည်သူ့လွှတ်တော်မြို့သားလွှတ်တော်ပေါင်းတော်ပြည်တော်လွှတ်တော်တိုင်းဒေသကြီးမှာတိုင်းဒေသကြီးလွှတ်တော်ဆိုလို့ရှိတယ်။ကျွန်တော်တို့ဒီကပုံစံကပြည်သူ့လွှတ်တော်နဲ့မြို့သားလွှတ်တော်ကကျွန်တော်တို့ဒီမိုကရေစီလွှတ်တော်လို့ပြောလို့ရတယ်။တိုင်းပြည်သားကြီးမှာတော့ပါလီမန်လွှတ်တော်ဖြစ်ပါတယ်မတူဘူးပေါ့။ဘယ်လိုချင်းချင်းရောပြည်သူ့လွှတ်တော်မြေသားလွှတ်တော်မှာအစိုးရအပိုင်းကိုရောက်သွားလို့ဝင်ကြီးဖြစ်ရင်လွှတ်တော်ကိုယ်စားလှယ်နေရာနဲ့လုပ်ထည့်ပေးရတယ်။ဒါမဲ့လို့တိုင်းပြည်သားကြီးလွှတ်တော်မှာအစိုးရအဖွဲ့ကနေဝင်ကြီးဖြစ်ရင်လုပ်ထည့်ပြရမလို့ပါလီမန်ဒီမိုကရေစီကိုပေါ်ဆောင်တာကတိုင်းပြည်သားကြီးလွှတ်တော်။ကျွန်တော်တို့အပေါ်မှာလုပ်တဲ့ပြည်သူ့လွှတ်တော်မြေသားလွှတ်တော်ကဒီနေ့ကျွန်တော်တို့လေးလာမယ်အမေရိကန်နိုင်ငံလွှတ်တော်နဲ့တော်တော်လေးဆင်ပါတယ်။ဒါလည်းကျွန်တော်တို့လေးလာပြီးတော့ကျွန်တော်နိုင်ငံတွေအကျိုးရှိတာတွေအထူးခြားမှာဖြစ်ပါတယ
်။မြမပြည်ပြင်ပြောင်းလဲရေးမှာ2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကိုအမေရိကန်အစိုးရနဲ့လွှတ်တော်ကပါတိုက်တွန်းနေတာပါ။ဒါကြောင့်လက်ရှိမြမလွှတ်တော်တွင်ဖွဲ့စည်းပုံပြင်ဆင်ရေးဆောင်ရွက်နေတဲ့အခြေအနေတွေနဲ့ပတ်သက်လို့လွှတ်တော်ရဲ့ဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်လေ့လာသုံးသပ်အကောင့်ထယ်ဖော်ရေးကော်မတီဝင်တဦးလည်းဖြစ်သူဦးတင်မောင်ကအခုလိုပြောပြပါတယ
်။မြမနိုင်ငံဖွဲ့စည်းပုံပြင်ဖို့ကအဆင့်၃ရက်ရှိပါတယ်။အမတ်တီကပြည်တော်စုလွတ်တော်ကိုယ်စားလှယ်20ရာခိုင်နှုန်းကနေထောက်ခံလို့ရှိဥပဒေကျင့်လို့ရပါတယ်။အဲ့ဒီအစဉ်ဖြတ်ကျော်ပြီးဒုတိယအစဉ်အနေနဲ့85ရာခိုင်နှုန်းထောက်ခံလို့ရှိရင်ကျွန်တော်တို့436ခါဝေးကိုပြင်လို့ရပါတယ်။ပြီးရင်ကျွန်တော်တို့ရောက်ခံလို့ပြီးတော့50ရာခိုင်နှုန်းအပေါင်းကြီးထောက်ခံ436ကကျူပြင်လို့ရပါတယ်။ဓမ္မနိုင်ငံကတော့လက်ရှိဒီဇယ်ဥပဒေကအဲ့ဒီတိုင်းပဲသွားနေမှာဖြစ်ပါတယ်။ဒီမှာတော့သူတို့စီက Constitution ပြင်တာကျွန်တော်လေ့လာမယ်လေ။လေ့လာပြီးရင်ကျွန်တော်တို့နိုင်ငံတွဲလိုအပ်တာတွေတုံးပါပေါ့။ဘာကြောင့်လဲဆိုတော့ကျွန်တော်တို့ဒီမှာအခက်ဆက်နဲ့ Facebook အခြေခံဥပဒေပြင်တဲ့နေရာမှာကျွန်တော်တို့ဥပဒေရသတ်မှတ်ပြီးတာတွေရှိတယ်။ဒီနေရာနေကျွန်တော်တို့ဥပဒေရတော့နေနိုင်ငံမှာတော့သွားမှာပဲ။ကျွန်တော်တို့ဒီဟာကောင်းလာလေးတွေလေ့လာဝင်နေတာဖြစ်ပါတယ်
။ဒါပြင် American လေ့လာရေးခီးစဉ်မှာမကြခင်မြန်မာနိုင်ငံမှာကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတင်ပြဖို့ရှိတဲ့အကြောင်းလဲမနစ်ကကျင်းပတဲ့ရွေးကောက်ပွဲစနစ်လေလာသုံးသက်ရေးကော်မရှင်ဥက္ကဋ္ဌလည်းဖြစ်တဲ့ဦးတင်မောင်တန်းကအခုလိုဆက်ပြောပြပါတယ
်။ကျွန်တော်တို့ဒီကရွေးကောက်ပွဲကို UEC ရောကျန်တဲ့နိုင်ငံပါတီလက်ရှိ52ပါတီရောအားလုံးကပေါင်းစည်းပြီးတော့နိုင်ငံတကာလို COC ဘောတွေ Code of Conduct ရွေးကောက်ပွဲပြည်ရှင်ရဲ့ကျွန်တော်မကြခင်ထွက်မှာဖြစ်ပါတယ်။အဲ့ဒီတိုင်းပဲမျှတာတဲ့ကျွန်တော်တို့လွတ်လပ်တဲ့ရွေးကောက်ပွဲတစ်ခုဖြစ်လာလိမ့်မယ်လို့ကျွန်တော်မျှော်လင့်ပါတယ်။ပြည်တော်စုလွတ်တော်ကြီးရဲ့ရွေးကောက်ပွဲကော်မရှင်ကိုပြီးခဲ့တဲ့ session မှာဒါမဲ့အောက်တိုဘာလကိုလိုပါလာဆန်းမှာဒီကောက်ပွဲမဖြစ်မနေလို့ပဲတိုက်တွန်းပြီးသားဖြစ်ပါတယ်
။ဒီခီးစဉ်ကအခုဒီမြန်မာနိုင်ငံပြောင်းတဲ့အခါမှာဟိုဘလောက်ထိအကျိုးတက်ရောက်မှုတွေရှိမလဲမြန်မာနိုင်ငံရေးပဲဖြစ်ဖြစ်ဒီလွှတ်တော်တွင်နိုင်ငံရေးမှာပေါ့နော်ဘလောက်ထိတက်ရောက်မှုတွေရှိနိုင်မလဲရှင်
။ကျွန်တော်တို့ဒီ Constitution တို့ Electoral System တို့စသဖြင့်ဒါရီကကျွန်တော်တို့ဒီမှာဒိဋ္ဌာလို့တွေးကြည့်တဲ့အချက်တွေနဲ့ကျွန်တော်နိုင်ငံမှာလက်ရှိဖိုင်လောပေါ့ဥပဒေရပြင်ဆင်သုံးသပ်လို့ရပါလိမ့်ရှင်တော့အသုံးဝင်မှာဖြစ်ပါတယ်။အဓိကတော့ဥရေတိုင်းသွားကြတာဖြစ်တော့အများကြီးတော့အကျိုးတရားမှုရှိနိုင်ပါတ
ယ်။မြန်မာလွတ်တော်အမတ်တွေနဲ့အရက်ဖက်ခေါင်းဆောင်တွေပါဝင်တဲ့ကိုယ်စားလှယ်အဖွဲ့ရဲ့အမေရိကန်ရွေးကောက်ပွဲလေ့လာရေးခီးစဉ်ဟာ21ရက်ကြာမြင့်မှာဖြစ်ပါရဲ့ရှင်။